ထိုင်းနိုင်ငံရဲ့ကုန်ထုတ်လုပ်မှုလုပ်ငန်းနဲ့ခီးသွားလုပ်ငန်းဝန်ဆောင်မှုလုပ်ငန်းတွေအတွက်ရွှေပြောင်းလှုပ်သား၈သိန်းအရေးပေါ်လိုအပ်နေတဲ့အကြောင်းထိုင်းဆက်မှုလက်မှုလုပ်ငန်းအဖွဲ့ချုပ်ကပြောကြားပါတယ်ဒီလိုခေါ်ယူမဲ့အလုပ်သမားတွေထဲမှာမြန်မာနိုင်ငံကအလုပ်သမား၄သိန်းလောက်ခေါ်ယူဖို့ရထားတယ်လို့လည်းဆိုပါတယ်ဒီအကြောင်းကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
ထိုင်းနိုင်ငံရဲ့ကုန်ထုတ်လုပ်မှုလုပ်ငန်းနဲ့ခရီးသွားလုပ်ငန်းဝန်ဆောင်မှုလုပ်ငန်းများအတွက်ရွှေပြောင်းအလုပ်သမား၈သိန်းအရေးပေါ်လိုအပ်နေကြောင်းထိုင်းဆက်မှုလက်မှုလုပ်ငန်းအဖွဲ့ချုပ် Federation of Thai Industry FDI ကထိုင်းအစိုးရကိုတင်ပြထားပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့အလုပ်သမားရေးလှုပ်ဆောင်နေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုပ်သမားရေးတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
။တောင်းဆိုထားပြီးသားပါ။ဒီအလုပ်သမားတွေဆရာဝန်ခေါ်ဖို့တော်လို့ဆိုလုပ်ငန်းတွေပြန်ဖွင့်ကျင်းဒီတိုးစင်းနေရောနောက်တော့တုတ်ကုန်နေရောအဲ့ဒါတွေကသုံးသမားတွေလိုအောင်ကျင်းတော့အဲ့ဒီခြေကောင်းလို့မှာအဲ့တော့အဲ့ဒီကနာပြောတဲ့ချစ်သိမ်းမှာအဲ့၅သိန်းကအနေရပေါ့၅သိန်းကတော့အကနာတဲ့တုတ်ကုန်နဲ့ပတ်သက်တဲ့ဟာတွေပေါ့တန်းတုတ်ကုန်နဲ့ပတ်သက်တဲ့ဟာတွေပြောင်းလို့ကျန်တဲ့၃သိန်းကတော့ကနာဟိုဝန်ဆောင်မှုပေးတဲ့ဟာတွေပေါ့လေပြီးသွားလုပ်ငန်းနဲ့ဆက်ပြီးအဲ့မှလုပ်အောင်အဲ့ဒါအဲ့ဒါအဲသူတို့ကနေပြီးတော့ခိုင်းအစိုးရတောင်းဆိုကြတာ
ထိုင်းနိုင်ငံရဲ့ကမ္ဘာလက်ခီးသွွားလုပ်ငန်းတွေပြန်လည်မြင့်တင်တဲ့စနစ်လိုမျိုးအလုပ်သမားတွေခေါ်ယူမဲ့လုပ်ငန်းရှင်တွေကမြန်မြန်ဆန်ဆန်တိုက်ရိုက်ခေါ်ယူနိုင်ဖို့ထိုင်းအစိုးရကို FDI ကတောင်းဆိုထားပါတယ်ဒီထဲမှာထိုင်းမြန်မာနယ်စပ်ဖြစ်တဲ့တပ်ပီနယ်မဲဆောက်မြို့ကနေတဆင့်အလုပ်သမားတွေခေါ်ယူဖို့စီစဉ်ဆောင်ရွက်နေတာဖြစ်ပြီးထိုင်းကခေါ်ယူမဲ့မြန်မာကမ္ဘောဒီးယားလာအိုသုံးနိုင်ငံကအလုပ်သမားတွေထဲမှာမြန်မာနိုင်ငံကအလုပ်သမား၄သိန်းလောက်ကိုခေါ်ယူဖို့ရာထားချက်ရှိတယ်လို့လည်းဦးမင်းဦးကပြောပါတယ
်ဘာလို့သူကဟောလေကျင်းနေမှာဆိုရင်တို့လည်းဒီမှာစံပေါ့ဆိုတဲ့ပုံစံမျိုးကိုသူကလုပ်ရှင်တယ်ခုခီးသွွားရေအများခီးသွွားဒီလုပ်ငန်းအတွက်တို့ကအထူးအစီအစဉ်ပုံပြီးလုပ်တယ်မလားစံပေါ့ပြီးလုပ်တယ်အဲ့ဒီပုံမျိုးကိုတို့ကလည်းကျင်းနေမှာဆိုရင်တို့မားတွေကိုတိုက်ရိုက်ခေါ်ယူတဲ့ကျေလွယ်ကူနေနေနဲ့နေရက်ကနေတိုက်ရိုက်ခေါ်ယူတဲ့ခုနှစ်မျိုးကိုလုပ်ပေးဖို့သူကပြောတာသူကတော့ဒီတက်ခံရတာပေါ့ဆိုတော့တို့ခေါ်ရတဲ့အဲ့ MOU နဲ့ဖော်မဲ့နိုင်ငံသုံးနိုင်ငံကဒီလိုခေါ်ရတယ်မှာအများဆုံးကမြန်မာအများဆုံးမှာကျွန်တော်တို့၄သိန်းလောက်ရှိဟိုအောင်နေဖြစ်တာလေခံမှန်းတော့
တက်ပြီးနဲ့မဲဆောက်မျိုးကနေတစင်တရားမဝင်ရွှေပြောင်းလို့တမားတွေကဝင်ရောက်လာနေမှုတွေဇက်တိုက်ဖြစ်နေပြီး2021ခုနှစ်ထဲမှာအထောက်ထားမဲ့ရွှေပြောင်းလို့တမား6000ကျော်လောက်ဖမ်းဆီးခံရတယ်ဆိုပြီးအလုပ်သမားရေးဆောင်ရွက်နေသူတွေကဆိုပါတယ်ဒီထဲမှာမြန်မာနိုင်ငံသားတွေအများဆုံးပါဝင်ပါတယ်လက်ရှိမှာလည်းမြန်မာနိုင်ငံကနိုင်ငံရေးစီရေးစီးပွားရေးအခက်အခဲတွေကြောင့်တရားမဝင်ရွှေပြောင်းလို့သမားတွေအလုံးရင်းနဲ့ဝင်ရောက်လာကြတာတွေလည်းဖြစ်ပေါ်နေတာပါ2021ခုနှစ်ထဲမှာအထောက်ထားမဲ့ရွှေပြောင်းလို့သမား6000ကျော်လောက်ဖမ်းဆီးခံရတယ်ဆိုပြီးအလုံသမားရေးဆောင်ရွက်နေသူတွေကဆိုပါတယ်ဒီထဲမှာမြန်မာနိုင်ငံသားတွေအများဆုံးပါဝင်ပါတယ်ဒီလိုအခြေအနေတွေကြောင့်လူကုန်ကူးမှုတွေဖြစ်လာပြီးတရားဝင်အလုံသမားတွေအမြန်ခေါ်ယူနိုင်ဖို့စီစဉ်ဆောင်ရွက်နေတာဟာလူကုန်ကူးမှုရော့ကျစေဖို့လည်းရည်ရွယ်ကြောင်းထိုင်းဆက်မှုလက်မှုလုပ်ငန်းအဖွဲ့ချုပ် FDI ကပြောဆိုခဲ့ပါတယ်ရှင်